ဟုတ်လာတဲ့အခါကျတော့အရင်ကတမန်ဗာမာအချင်းမသိတဲ့ရုပ်တဘောသဘာဝတွေကိုအမှန်တိုင်းသိမလားဘူးလားနာမ်သဘာဝတွေအမှန်တိုင်းသိမလားဘူးလားသိလာတယ်အဲ့ဒီအသိဟာဝိပဿနာပညာလို့ခေါ်တယ်ဝိပဿနာပညာလို့ခေါ်တယ်အဲ့ဒီအသိရိအဲ့ဒီအသိရင့်လာပြီဆိုတဲ့အခါကျတော့ခံယူချက်တွေခံစားချက်တွေပြောင်းလာတယ်ဒီသိရင့်လာတဲ့အခါကျတော့အဲ့ဒီမှာအသိအဆင့်ဟာ73စိတ်ရှိတယ်73ရှိတယ်ပထမအဆင့်ကနေပြီးတိသွားတာတစင်းချင်းတစင်းချင်းတိသွားပြီးတစင်းအတိတစင်းတိုးသွားတိုင်းခံယူချက်ခံစားချက်ပြောင်းရင်ပြောင်းသွားတယ်အဲ့လိုခံယူချက်ခံစားချက်ပြောင်းရင်ပြောင်းသွားရင်ပြောင်းသွားရင်နဲ့အဲ့73ရက်တည်းကနောက်ဆုံးအတိကိုရောက်တဲ့အခါကျတော့သူညာထဲမှာဘာတိလာတယ်လဲလို့ဆိုတော့ဘာတိနေလဲလို့ဆိုတော့ခန္ဓာကိုယ်ကိုစိုက်ရှူရှူစိတ်ထဲကစိတ်တော်တွေပဲစိုက်ရှူရှူရှူတိုင်းရှူတိုင်းဟာဖြစ်ဖြစ်ပြီးတော့ပြက်နေတဲ့သဘောတွေမြပဲအခုလေးပေါ်လာပြီးပျောက်သွားအခုလေးပေါ်လာပြီးပျောက်သွားဒီအဖြစ်ပြီးဒီပြက်နေတဲ့သဘောတွေမြပဲဟုတ်လို့သိလားအဲ့ဒီအသိဉာဏ်ဖြစ်လာတဲ့ခါကျတော့တလောကလုံးကဒီလိုကြည့်ပါပဲလားလို့သူစိတ်ထဲမှာခံယူမိတဲ့အခါကျတော့အဲ့ဒီအခြေအနေမှာပြက်လို့လဲစိတ်မဆင်းရဲဘူးမပြက်လို့လဲစိတ်မချမ်းသာဘူးသူ့တဏ္ဍာမှာစိတ်မဆင်းရဲစိတ်ဆင်းရဲမှုစိတ်ချမ်းသာမှုဆိုတာမရှိဘူးဝမ်းနေမှုဝမ်းသာမှုဆိုတာလည်းမရှိတော့ဘူးပါပဲရှိနေတော့သိနေတဲ့သဘောလေးညပဲရှိနေတယ်။အဲ့ဒီသဘောလေးထက်လာတဲ့အခါကျတော့အမှန်သဘောဝလေးမျိုးကိုထင်းနေတော့သိတယ်။အဲ့ဒီအမှန်သဘောဝလေးမျိုးသိတဲ့ဉာဏ်ကိုမေတ္တညာသူ့နောက်ကထပ်ပြီးသိလိုက်တဲ့ဉာဏ်ကိုဖိုးပညာလို့ဒီလိုခေါ်တယ်။အဲ့ဒါရောက်သွားပြီဆိုလို့ရှိရင်ခဏအမှန်သဘောဝကိုအမှန်သဘောဝအတိုင်းမသိလို့လူတို့ပုဂ္ဂိုလ်တို့ငါတို့ထင်းနေတဲ့အထင်ကလည်းမရှိတော့ဘူးမရှိတော့သူအဲ့ဒီအထင်ပေါ်မှာမူတက်ပြီးဖြစ်ပေါ်လာတဲ့ဖြစ်ခြင်းရခြင်းလူခြင်းဆိုတဲ့တဏှာတွေလည်းမရှိတော့ဘူးမရှိတဲ့အခါကျတော့အဲ့ဒီတဏှာကြောင့်ဖြစ်ပေါ်မဲ့ဆင်းရဲကလည်းမဖြစ်ပေါ်တော့ဘူးကိလေသာလည်းမဖြစ်ပေါ်တော့ဘူးဒီခါမှာအကုန်လုံးငြိမ့်ရောအဲ့ဒီငြိမ့်နေကိလေသာအလုံးဆင်းရဲအလုံးငြိမ့်နေဆိုတဲ့အခါကျတော့ဟောချမ်းသာဒီဘဝဒီတထိုင်ဒီတနေရာတည်းမှာကိုရတယ်ချမ်းသာသို့တော့တထိုင်တည်းတည်းတော့ရဖို့ကတော့မလွယ်ဘူးအရင်ကအလေးကြီးအမှန်တရားထားတဲ့ပုံစံများဆိုရင်တော့မဖြစ်မသိဘူးသို့တော့ဆိုလိုတာကဒီဆင်းရဲငြိမ်းတဲ့သဘောချမ်းသာဟာခုဘက်ဘဝကြမှာရတဲ့သဘောမဟုတ်ဘူးအခုလေးကျင်ပေါ်များအားထုတ်လို့မိမိရဲ့လုံလောက်ဝိရိယနဲ့အချိန်ကာလကလုံလောက်တယ်ပြီးတော့မိမိညာကလုံလောက်တယ်ဆိုလို့ရှိရင်ဒီဘဝမှာပဲဒီအတိမှန်အမြင်မှန်သဘာဝကိုသဘာဝအတိုင်းသိတဲ့အတိမှန်အမြင်မှန်ရပြီးတော့ဆင်းရဲငြိမ်းတဲ့သဘောကိုမျက်မှောက်ပြုတာပဲအဲ့ဒါကိုနိဗ္ဗာန်ရတယ်လို့ခေါ်တယ်။နိဗ္ဗာန်ဆိုတဲ့သဘောရဲ့အဓိပ္ပာယ်ကဆင်းရဲငြိမ်းခြင်းပဲ။နိဗ္ဗာန်ဆိုတာဘာလဲ?ဆင
်းရဲငြိမ်းခြင်းပါ။
အဲဆင်းရဲမရှိဘဲငြိမ်းနေတဲ့သဘောဟာနိဗ္ဗာန်ပဲ။အဲ့ဒါဟာကိလေသာမရှိဘူးဆိုလို့ရှိရင်ဒီငြိမ်းနေတဲ့သဘောဟာရတော့တာပဲ။အဆင်းရဲငြိမ်းတဲ့သဘောပဲ။အဲ့ဒီနည်းနဲ့ရဒီတော့ဘုန်းကြီးတို့အဲ့ဒါလို့အဲ့ဒါလို့သိအောင်ဘယ်လိုရှိရသလဲ။ဆိုတော့ဒီမှာယုံနာတို့ဤသဘာဝမှန်ကိုထိုးထွင်းသိတာကဝိပဿနာပညာအဲ့ဒါကအခုပြောခဲ့တဲ့ဟာသစ္စာ၄ပါးသဘာဝတရားကိုပိုင်းပိုင်းခြားခြားသိမြင်တာကထိုးထွင်းသိမြင်တာကမေပညာဖိုပညာဒါအခုပြောခဲ့တာဒါကြောင့်အဲ့ဒီသိရတဲ့သစ္စာလေးပါးကဘာလဲမပြတ်ဖြစ်ပြနေတဲ့ယုံနံသင်္ခါရကဒုက္ခသစ္စာဆင်းရဲအမှန်သင်္ခါရဆိုတာတခြားမဟုတ်ပါဘူးခန္ဓာကိုယ်ကြီးနဲ့စိတ်ကိုပြောတာဟုတ်လားသင်္ခါရဆိုတာဘာကိုပြောတာလဲခန္ဓာကိုယ်နဲ့စိတ်ကိုသင်္ခါရလို့ပြောသည်သက်မဲ့ယုတ်တွေလည်းပဲသင်္ခါရပဲဒီတော့အဲ့ဒီခန္ဓာကိုယ်နဲ့စိတ်ဟာခုနပြောသလိုမပြတ်ဖြစ်ဖြစ်ပြက်ပြက်နေတယ်လို့ဆိုတော့မပြတ်ဘဲနေတဲ့အတွက်သူဟာကောင်းတာလားမကောင်းတာလားမပြတ်ဘဲမနေတဲ့အတွက်မကောင်းတာလားကောင်းတာလားမကောင်းတာပဲအဲ့ဒီမကောင်းတာကိုပဲဒုက္ခလို့ဒီနေရာမှာဆိုရဲတခါအဲ့ဒီဆင်းရဲကိုဘယ်သူကဖြစ်ပေါ်စေတယ်လဲဆိုတော့ရှင်ခေါ်တဲ့တဏှာကဖြစ်ပေါ်စေတယ်ဒါကြောင့်ဒီနေရာမှာလိုခြင်းတတ်မဲ့နှစ်သက်တွဲတာတဲ့တဏှာလောဘကတမှုရိယာတစ္ဆာဆင်းရဲဖြစ်ကြောင်းအမှန်ဆင်းရဲဖြစ်ခြင်းအကြောင်းကသူပဲဘုန်းကြီးတို့ရှိကလူသေးတာတွေနဲ့သာသမီသေးတာသူများသေးတာဒါတွေနဲ့ပုံစံကပြောခဲ့ပြီနောက်တခါအကြောင်းတဏှာချုပ်ငြင်းခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငြင်းတာကနိရောဓသစ္စာဆင်းရဲချုပ်ငြင်းခြင်းအမှန်အခုနပြောတဲ့အတိုင်းအတိမှအမြင်မှရတဲ့အခါကျတော့တဏှာကောင်းဆောင်တဲ့ကိလေသာတွေငြိမ့်ရော ငြိမ့်တော့ဆင်းရဲကိုဖြစ်ပေါ်စေတဲ့တဏှာကောင်းဆောင်တဲ့ကိလေသာတွေငြိမ့်ရင်ဆင်းရဲကလာအောင်မလားမ
လာပါဘူး
မလာတော့ဆင်းရဲမငြိမ့်ပေဘူးလ
ား
အဲ့ဒါကိုနိရောဓတစ္ဆာခေါ်တယ်ဒါကိုပဲနိဗ္ဗာန်လို့ခေါ်လိုက်တာအကြောင်းတဏှာချုပ်ငြိမ့်ခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငြိမ့်တာကနိရောဓတစ္ဆာဆင်းရဲချုပ်ငြိမ့်ခြင်းအမှန်ဒါဖြစ်ရင်အဲ့ဒီဆင်းရဲချုပ်ငြိမ့်တဲ့ချုပ်ငြိမ့်စေတဲ့အကျဉ်းလန်းကတော့ဘယ်မလဲလို့ဆိုတော့အင်္ဂါ၈ပါးပါဝင်တဲ့အကျဉ်းလန်းအကျဉ်းလန်းစဉ်ကမေဃတစ္ဆာဆင်းရဲချုပ်ငြိမ်းရာနိဗ္ဗာန်ကိုရောက်စေတော့အကျဉ်းလန်းအမှန်အဲ့ဒီအကျဉ်းလန်းအမှန်အင်္ဂါ၈ပါးပါတဲ့အကျဉ်းလန်းအမှန်ကိုကြည့်မိအောင်ဘယ်လိုကြည့်ရမလဲလို့ဆိုတော့တဘာဝကိုပါတဲ့တော့တဘာဝကိုတဘာဝမျှသာဟုမသိမြင်လင်ပုဂ္ဂိုလ်တတ္တဝါငါဟုထင်သည်ဟောရပြောခဲ့တယ်ပုဂ္ဂိုလ်တတ္တဝါငါဟုထင်လျင်လိုခြင်းတတ်မဲ့စိတ်တစိတ်ဆိုကိလေသာတရားစုတွေဖြစ်ပွားသည်ပုဂ္ဂိုလ်တတ္တဝါငါလို့ရှိလာတဲ့တပြင်းတည်းအဲ့ဒီတရားစုတွေဖြစ်လာတယ်တရားစုများဖြစ်ပွားလင်းဆင်းရဲများသည်ဒါမြင့်အဲ့ဒီတရားစုများမဖြစ်အောင်ဘယ်လိုလုပ်မလဲဆင်းရဲတဘာဝကိုတဘာဝအတိုင်းပိုင်းပိုင်းခြားခြားသိရမည်တဲ့ကိုယ်ဆင်းရဲစိတ်ဆင်းရဲတဘာဝကိုလည်းတဘာဝအတိုင်းပိုင်းပိုင်းခြားခြားသိရမယ်မပြတ်ဖြစ်ဖြစ်ပြီးတော့ပြက်ပြက်နေတဲ့မတည်ငြဲတဲ့ဆင်းရဲတဘာဝကိုလည်းမတည်မြဲတဲ့ဆင်းရဲတဘာဝပဲလို့အမှန်တိုင်းပိုင်းပိုင်းခြားခြားသိရမယ်။အဲ့ဒါလို့သိကြရင်မလိုရမလဲ။သိအောင်ရှုရမည်။ဘာကိုရှုရမလဲဆိုတော့ခန္ဓာကိုယ်နဲ့စိတ်တဘာဝကိုပဲရှုရမယ်။ဘာကြောင့်လဲတဘာဝကိုသိကြလို့။သိရှုတော့ဘယ်လိုရှုမလဲ။တဘာဝအရှိအရှိတိုင်းရှုတာပဲ။ခန္ဓာကိုယ်ပြန်ဆိုင်ကြည့်လို့ပူရတွေ့ရင်ပူတယ်လို့ပဲရှု။အေးရတွေ့ရင်အေးတယ်လို့ပူရတွေ့နေတဲ့မြတ်ပူတယ်တဘာဝကိုစိတ်ဆိုင်ပြီးကြည့်နေ။အေးရတွေ့နေသမျှအေးတဲ့တဘောပဲစိတ်ဆိုင်ပြီးကြည့်နေညောင်းတာတွေ့နေသမျှညောင်းတဲ့တဘောပဲစိတ်ဆိုင်ကြည့်ကြည့်နေဒါကတဘာဝတွေပဲအဲ့ဒီတခါမှစိတ်ကစိတ်ဆိုးတယ်ဆိုစိတ်ဆိုးတာစိတ်ဆိုင်ပြီးကြည့်နေစိတ်ကပြန့်သွားတယ်ဆိုပြန့်တယ်ပြန့်တယ်လို့စိတ်ပြန့်တာကိုစိတ်ဆိုင်ကြည့်နေစိတ်ကလွတ်နေဆိုလို့ရှိရင်လွတ်နေလွတ်နေလို့အရှိကိုအရှိအတိုင်းစောင့်ကြည့်အရှိကိုအရှိအတိုင်းစောင့်ကြည့်တာကိုပဲဒါရှုတယ်လို့ခေါ်တယ်ဒါကိုပဲဝိပဿနာလို့ခေါ်တယ်ဒါကိုပဲတတိပဋ္ဌာန်လို့ခေါ်တယ်အဲ့ဒါသတိထားဖို့လိုပါတယ်အရှိကိုအရှိအတိုင်းစောင့်ကြည့်အဲ့လိုကြည့်တဲ့အခါကျတော့အရှိတန်စောင့်ရှုကြည့်တဲ့အခါကျတော့အခဏပြောတဲ့သဘာဝအတိုင်းသိလာတဲ့အသိမှန်အမြင်မှန်ရလာတယ်။အဲ့ဒီအသိမှန်အမြင်မှန်ရလာပြီဆိုလို့ရှိရင်ခုနညိတ္တတွေ့တတ်လူချင်းတတ်တဲ့တဏှာမညိတော့အဲ့ဒီမညိဘူးဆိုလို့ရှိရင်သူ့ကြောင့်ဖြစ်ပေါ်မဲ့ဆင်းရဲမရှိတော့ဘူး။ဒါကြောင့်မို့လို့သိမှမညိတွေ့သည်မညိတွေ့မှဆင်းရဲငြိမ့်သည်ဆင်းရဲငြိမ့်မှချမ်းသာရသည်။အဲ့ဒါကိုပဲအောက်ကအတူချုပ်ရေးထားတဲ့ရှုတီသိမညိဆင်းရဲငြိမ့်တတိနဲ့မပြတ်ဆောင်ရှုရင်စိတ်တည်ငြိမ်မယ်စိတ်တည်ငြိမ်ရင်သိမယ်သိရင်ညစ်တွေရတဲ့တဏှာမညစ်တွေတော့မညစ်တွေရင်ဆင်းရဲငြိမ်မယ်ဒါပဲရှုတည်သိမညစ်ဆင်းရဲငြိမ်ဒီတော့အဲ့ဒါလို့ရှုရဲဆိုတော့လွယ်လွယ်ဘယ်လိုပြောမလဲလို့ဆိုတော့ရှုပုံကိုခန္ဓာကိုယ်နှင်းစိတ်၌ဖြစ်နေရှိနေသောသဘောတွေကိုဖြစ်နေရှိနေတဲ့အတိုင်းတတိနဲ့ဆောင်ရှုဒါပဲဘယ်လိုရှုရမလဲတတိနဲ့ဘာကိုရှုရမလဲရုပ်ခန္ဓာကိုမှရှုဖြစ်နေတဲ့သဘောစိတ်နံတရားမှဖြစ်နေတဲ့သဘောတွေကိုတတိနဲ့စောင့်ရှုဘယ်လိုရှုရမလဲဖြစ်ပြဖြစ်ပြလို့ရှုရမလားအနိစ္စဒုက္ခအနတ္တလို့ရှုရမလားမဟုတ်ဘူးဘယ်လိုရှုရမှာလဲဖြစ်နေရှိနေတဲ့အတိုင်းရှုစိတ်ကလိုချင်နေရင်လိုချင်တယ်လို့ပဲရှုစိတ်ကစိတ်ဆိုးနေရင်စိတ်ဆိုးနေတယ်လို့ပဲရှုရုပ်ခန္ဓာကိုယ်ကြီးကပူနေရင်ပူတယ်လို့ပဲရှုတောင့်နေရင်တောင့်တယ်လို့ပဲရှုတင်းနေရင်တင်းနေတယ်လို့ပဲရှုဖောင်းနေရင်ဖောင်းတယ်လို့ပဲရှုပိန်နေရင်ပိန်တယ်လို့ပဲရှုရိမ့်နေရင်ရိမ့်တယ်လို့ပဲရှုအရှိကိုအရှိတိုင်းရှုပထမရှုစမှာတော့စိတ်တွေကမငြိမ်ဘူးဟိုပြေးဒီပြေးပဲဟိုပြေးဒီပြေးပြေးတဲ့စိတ်တွေကိုအရှိတိုင်းလိုက်ပြီးပြေးတယ်လွတ်တယ်လို့ရှုနောက်ကြတော့တဖြည်းဖြည်းငြိမ်လာလိမ့်မယ်အဲတဖြည်းဖြည်းငြိမ်လာလို့ငြိမ်အားကောင်းတမာရီအားကောင်းလာတဲ့အခါကျတော့မှအရှိခံခန္ဓာကိုယ်ထဲမှာရှိနေတဲ့သဘောမှန်တွေကိုသူဟာသွားသိတယ်။မငြိမ်လေးသမျှငြိမ်အားမကောင်းလေးသမျှတမာရီအားမကောင်းလေးသမျှတော့မသိဘူး။ကဲဘုန်းကြီးတို့ပရိသတ်လိုက်ဆိုစမ်းပါ။ခန္ဓာကိုယ်နှင်းစိတ်၌ခန္ဓာကိုယ်နှင
်း
ဖြစ်နေရှိနေတဲ့သဘောတွေကို
ဖြစ
်နေရှိနေတဲ့အတိုင
်
တတိနဲ့စောင့်ရှုအဲ့ဒါတတိပဋ္ဌာန်ဝိပဿနာပဲနောက်တစ်ခါဆိုပ
ါ
ကြလို့ဒီကအဲ့ဒါကိုပဲတတိပဋ္ဌာန်အာထုတ်တယ်တဲ့ဝိပဿနာအာထုတ်တယ်တဲ့အဲ့ဒါကိုပဲကမ္မထာအာထုတ်တယ်တရားအာထုတ်တယ်တဲ့ဒီလိုခေါ်တယ်ဟုတ်တယ်မဟုတ်လားလိုရင်းကတော့မလုပ်တာလေ
ခန
္ဓာကိုယ်နဲ့စိတ်မှာဖြစ်နေတဲ့အတိုင်းကြည့်တာဖြစ်နေရှိနေတဲ့အတိုင်းခန္ဓာကိုယ်ကိုစောင့်ပြီးတော့တတိနဲ့ကြည့်တယ်စိတ်ကိုတတိနဲ့စောင့်ကြည့်တယ်ဒါပဲမဟုတ်လားမှန
်ပါဗျ
ာအဲ့ဒါပဲဖြစ်သလားလွယ်သလား
လ
ွယ်ပါဗျာလွယ်လွယ်လေးရဲ့စကားပြောလို့လည်းလွယ်တယ်လှုပ်လို့လည်းလွယ်တယ်အားထုတ်လို့လည်းလွယ်တယ်ဟုတ်ကဲ့လားဘုန်းကြီးတို့အင်္ဂလိပ်စကားနဲ့ဆိုပိုးလွယ်သေးတယ်ဘလို့ပြောနိုင်တယ်လဲလို့ဆိုတော့အမျိုးမျိုးပြောနိုင်တယ် any activity of the body and mind must be very attentively mindful of as it is လွယ်လွယ်လေးပဲဘုန်းကြီးများမီဖြည်းဖြည်းပြောပြပါမယ် any activity of a body and mind must be very attentively mindful of as it is or as it really is ဒါပဲတခြားတစ်မျိုးပြောနိုင်သေးတယ် Whatever arises in body and mind must be watched. အမှန်တရားတဲ့သကလုံး watched. Whatever arises in body and mind must be attentively watched as it occurs. လွယ်လွယ်လေးတနည်းပဲဗုဒ္ဓရဲ့နည်းလွယ်လွယ်လေးတခြားဘာမှလုပ်เสียရမလို့သို့တော့အချင်းယူရတယ်စိတ်ရှည်ရတယ်ကြိုးစားရတယ်ဒီလိုမဟုတ်ရင်တော့မရဘူးချက်ချင်းကြီးတော့အခဏပြောတဲ့ဆင်းရဲငြိမ့်မသွားနိုင်ဘူး။ဘာကြောင့်လဲဆိုတော့အမြင့်တွယ်လာတဲ့ဆင်းရဲကြောင့်တရားဒီကိလေသာစိတ်တွေဟာအင်မလားအမြင့်ခိုင်မာနေပြီခိုင်မာတော့သူတို့ဆွဲနှုတ်ဖို့ရာတာမန်အချိန်တာမန်လုံးလောက်ဝိရိယတာမန်ညာနဲ့ကတော့မရဘူး။နေလွယ်တယ်အချိန်ယူရတယ်စိတ်ရှည်ရတယ်ကြိုးစားရတယ်ဇွဲကောင်းရတယ်Whatever arises in body and mind must be attentively observed as it really is. ဒီလိုလည်းပြောနိုင်တယ်။တခြားလည်းပြောနိုင်သေးတယ်။ Any actions and movement of a body and mind must be aware of as it really is.လွယ်လဲလွယ်တယ်ပြောလို့လဲလွယ်တယ်လုပ်လို့လွယ်လွယ်တယ်အဲမြန်မာလိုတော့ခန္ဓာကိုယ်မှာဖြစ်သမျှစိတ်မှာဖြစ်သမျှကိုဖြစ်နေတဲ့အတိုင်းတတိနဲ့မပြတ်ဆောင်ကြည့်နေပါဒါပဲဟုတ်ကဲ့လားမှန
်ပါ
ဗျာလွယ်လားခက်သလားလွယ်ပါဗျာလွယ်လွယ်လေးဟာလွယ်တယ်ဆိုလို့သဘောကျသွားပြီနော်လဲရဲဆိုလို့တော့ကြတာပြီဒီတော့သို့တော်လည်းပဲအဲ့ဒါလို့ခန္ဓာကိုယ်မှာဖြစ်တိုင်းဥပမာအမှန်ကြားရင်ကြားတယ်ကြားတယ်လို့ကြားတာလို့တတိနဲ့ဆောင်ရှိစိတ်အဆိုးလေးတော့ပါရတာပထမတော့စိတ်အဆိုးလေးတော့နောက်ပိုင်းကျတော့စိတ်အဆိုးမပါပဲလဲရတာအာခန္ဓာကိုယ်ကနားနေရင်နားတယ်နားတယ်လို့နားတဲ့အပေါ်စိတ်ဆောက်စိတ်ဆိုင်ပြီးတော့ချိန်ပြီးတော့ဆိုးစိတ်အဆိုးလေးပါရတာခန္ဓာကိုယ်ကညောင်းနေရင်ညောင်းတယ်ညောင်းတယ်လို့ညောင်းတာဆိုတဲ့စိတ်အဆိုးလေးဆိုပြီးတော့စိတ်ကလေးကိုညောင်းတာကိုစိုက်ပြီးကြည့်နေရတာအားဒီလိုမလို့ခန္ဓာကိုယ်ကစိတ်ကတစုံတရာစဉ်းစားနေတယ်ဆိုရင်စဉ်းစားတယ်စဉ်းစားတယ်လို့စဉ်းစားတဲ့သဘောလေးကိုနောက်စိတ်နဲ့စောင့်ပြီးတော့ကြည့်နေရတာစိတ်ကတခြားကိုလွတ်သွားတယ်ဆိုလွတ်နေလွတ်နေလို့တခြားကိုတွေးနေတယ်ဆိုတွေးတယ်တွေးတယ်လို့စိတ်ထဲမှာတစုံတရာမြင်နေဆိုလို့ရှိရင်မြင်နေမြင်နေလို့အရှိကိုအရှိအတိုင်းပဋိနဲ့စောင့်ရှုနေရတယ်ဒီသဘောလေးဖြစ်နေသမျှအဲ့ဒီသဘောလေးကိုစိတ်ကလေးစိုက်ပြီးကြည့်နေနောက်ကျတော့အဲ့ဒီသဘောရဲ့သဘာဝမျှပဲဆိုတာသိလာတယ်မတည်ငြိမ်နေခင်တော့မသိဘူးတည်ငြိမ်မှသိတယ်ဒီငိမ်မှသိတယ်စိတ်ထဲကဆိုကြပါစို့ပြင်းလာပြီဆိုလို့ရှိရင်ဘယ်လိုလုပ်မလဲပြင်းတယ်ဆိုတဲ့တဘာဝရှိမနေဘူးလားရ
ှိပါဗျာ
အဲ့ဒီတဘာဝကိုတဘာဝအတိုင်းစောင့်ကြည့်ရင်စိတ်ကဘယ်လိုဆိုရမလဲပြင်းတယ်ပြင်းတယ်ပဲစိတ်ကဆိုရမယ်စိတ်ဆိုတာကလိုရင်းလားတတိစိတ်နဲ့စောင့်ကြည့်တာကလိုရင်းလားအဲတတိယစိတ်နဲ့တဘာဝကိုသိအောင်စောင့်ကြည့်တာကလူရင်းအဲ့လိုစောင့်ကြည့်ရမှာစောင့်ကြည့်တဲ့စိတ်ဟာအကြည့်ကံတဘာဝပေါ်မှာရောက်အောင်ဆိုပြီးတော့မတက်သေးခင်မှာစိတ်အဆူလေးကလမ်းညွန်ပေးရတာဒါပဲစိတ်ဆိုလူရင်းမဟုတ်ဘူးဒါကမတက်သေးခင်မှာတော့ဒီစိတ်ဆိုလေးထည့်ပေးရတယ်ပြင်းနေပြင်းနေပြင်းနေပြင်းနေပြင်းနေနဲ့ပြင်းနေတဲ့ဘက်ကိုနောက်စိတ်လေးနဲ့စောင့်ပြီးကြည့်ဟုတ်ကဲ့လား စောင့်ကြည့်လို့မလို့အဲ့ဒီစောင့်ကြည့်စောင့်ရှုတဲ့စိတ်ကအားကောင်းလာရင်ပြင်းတဲ့စိတ်ကဘာဖြစ်သွားမယ်ထင်လဲပျောက်သွားတယ်ရက်သွားတယ်ဘာကြောင့်လဲဆိုတော့တစ်ချိန်တည်းမှာစိတ်နှစ်ခုဖြစ်ရုံမရှိဘူးတစ်ခုပဲဖြစ်တယ်အဲ့တော့ပြင်းစိတ်အစဉ်ဖြစ်နေတဲ့အခါမှာစောင့်ကြည့်စိတ်မရှိဘူးစောင့်ရှုတဲ့ရှုတဲ့စိတ်ကလေးအစဉ်ဟာအားကောင်းလို့သူကြည့်ဖြစ်နေတဲ့အခါကျတော့ပြင်းစိတ်အစဉ်ရှိသေးလားမရှိတော့ဘူးပျောက်သွားပြီအဲ့ဒီအခါကျတော့သိလာတယ်ဩပြင်းနေဆိုတာလဲအမြဲတည်နေတာမဟုတ်ပါဘူးလားပျောက်သွားတာပါလားဟောမတွေ့ရဘူးလား
တ
ွေ့ရပါဗျာစဉ်းစားစဉ်းကျင်လို့မတွေ့ရဘူးအဲ့လိုစောင့်ကြည့်မှတွေ့ရတယ်အဲ့လိုစောင့်ကြည့်မှတွေ့ရတယ်ဒီတော့လွယ်သလားခက်သလားလွယ်လွယ်လေးရဲ့ဘုရားလည်းပဲစပြီးတော့စောင့်ရှုတဲ့လုပ်ငန်းကိုလေ့ကျင့်တဲ့အစလေ့ကျင့်စဉ်မှာတော့အဲ့ဒါလိုဖြစ်တိုင်းဖြစ်တိုင်းတခုရှိတယ်အဲ့ဒါလိုရှုရမှာတခါတရံသဘာဝက2မျိုး3မျိုးပေါ်နေတာတွေ့ရတတ်တယ်ဥပမာဖယ်လို့ဆိုလို့ရှိရင်ထိုင်းနေလို့မလို့ညောင်းနေတဲ့သဘောလည်းရှိနေတတ်တယ်နောက်ကျောကချွေးကြလို့မလို့ရားနေတဲ့သဘောလည်းရှိနေတတ်တယ်ရားနေတဲ့သဘောလည်းရှိနေပြီးတော့တခါအတန်တခုကြားနေတဲ့သဘောလည်းရှိနေတတ်တယ်သဘာဝ3မျိုးအဲ့ဒါမှကြားတဲ့သဘာဝကထင်ရှားနေရင်ကြားတာကိုပဲသတိနဲ့စောင့်ရှု။ကျန်တာတွေလွတ်ထားလိုက်။အဲ့ဒါမှမဟုတ်လို့နောက်ကျောရတဲ့သဘာဝကပိုးထင်ရှားနေရင်သူ့ကိုပဲသတိနဲ့စောင့်ရှု။ဒါဒီလိုမဟုတ်လို့ညောင်းတဲ့သဘာဝကပဲပိုးထင်ရှားနေရင်အဲ့ဒီပိုးထင်ရှားနေညောင်းတဲ့သဘာဝကိုပဲအရှိရှိတိုင်းရှု။ဒါပဲ။ဒါတော့လေစရှုကစမှအဲ့ဒါလို့ထင်ရှားရထင်ရှားရသဘာဝကိုလိုက်ရှုထပ်ဖို့စိတ်မလွယ်လှဘူး။မလွယ်တတ်တဲ့အခါကျတော့ပြန်နိုင်ထင်ရှားအမြဲတွေ့နေတဲ့အာယုံတစ်ခုသဘာဝတစ်ခုကိုပေးထားရတယ်အဲ့ဒါရှုတော့လို့ဒါကြောင့်မလို့ဘုန်းကြီးတို့ရန်ကုန်ကကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးကတော့ထင်ရှားရှိနေတဲ့သဘာဝတစ်ခုအမြဲရှိနေတဲ့သဘာဝတစ်ခုကိုပေးထားတယ်ဘာလဲလို့ဆိုတော့ဝမ်ပိုက်ကဖောင်းကျွတ်တက်လာမှုဝမ်ပိုက်ကပိန်ကျသွားမှုဟောဒီသဘာဝပေးထားတယ်အဲ့ဒါရှုလိုက်တဲ့အခါကျတော့ဝမ်ပိုက်ကတဖြည်းဖြည်းဖောင်းကျွတ်တက်လာတယ်ပြန်ပြီးတော့ရှာထုတ်လိုက်တဲ့အခါကျတော့တဖြည်းဖြည်းပြန်ပြီးတော့ဝမ်ပိုက်ကကျော့ကျသွားတယ်အဲ့ဒီဖောင်းကြွတက်လာတဲ့သဘောလည်းပဲလေးသဘာဝပဲနောက်ပြန်ပြီးရော့ကျသွားတဲ့သဘောလည်းပဲလေးသဘာဝပဲတို့တော့စရှုကလာမှတော့လေးသဘာဝလို့ဉာဏ်ကမမြင်နိုင်ဘူးငါးပိုက်ဖောင်းနဲ့ငါးပိုက်ပိန်တယ်လို့ပဲဒီလိုမြင်တယ်နောက်သမားလေးအားကောင်းလာလို့စိတ်ကတည်ငြိမ်မှုများလာတဲ့အခါကျတော့ဟောတောင့်သွားတဲ့သဘောပဲနောက်ပြန်ရော့ကျသွားတဲ့သဘောပဲလို့ဒီလိုသိတယ်သိလာတဲ့အခါမှာခန္ဓာကိုယ်ကိုဆိုတာလည်းမသိတော့ဘူးငါဆိုတာလည်းမသိတော့ဘူးပုဂ္ဂိုလ်တ attva ဆိုတာလည်းမသိတော့ဘူးအဲ့ဒီယောဂီအဲ့ဒီအာထုတဲ့ပုဂ္ဂိုလ်သိနေတာဘာလဲဆိုတော့တောင့်တက်နေတဲ့သဘောနဲ့ယော့ကျသွားတဲ့သဘောလေးသူ့ကိုသိနေတဲ့စိတ်လေးဟာဒီသဘောလေးများပဲတွေ့နေတော့တယ်အဲ့ဒီသဘောလေးများတွေ့နေတဲ့အခါကျတော့ဩအမှန်တော့သဘာဝပဲရှိတာပဲလူလည်းမရှိဘူးပုဂ္ဂိုလ်လည်းမရှိဘူးတ attva လည်းမရှိဘူးဟာဒီအញ្ញံဒီအမြင်ဉာဏ်ကစပြီးပြင်းလာတယ်အဲ့ဒါ73စင်သောဉာဏ်အမြင်တို့မှဒါပရမဉာဏ်အမြင်ပဲအဲ့ဒီတိုင်းဆက်သာရှိသွားပြီဆိုလို့ရှိရင်အစဉ္ဉံတို့ဟာသူရင့်ရင့်ရင့်ရင့်ရင့်ရင့်တက်သွားပြီးတော့ခံစားမှုတွေခံယူချက်တွေအဲ့ဒါပြောင်းလဲသွားတယ်လောကအမြင်တွေကိုအကုန်ပြောင်းသွားတယ်ဒီခါပြီဆိုလို့ရှိရင်ဆင်းရဲခြင်းတွေကိုနှီးသွားပြီဒါကြောင့်ဘုန်းကြီးတို့ဘုန်းကြီးတို့ပြိတ္တာလည်းပဲရှုကျင်နေဆိုလို့ရှိရင်အဲ့ဒါလို့အမြဲရှိနေတဲ့ဖောင်းပြတ်တတ်မှုသဘာဝပိန်ကျသွားမှုသဘာဝကနေပြီးစပြီးရှုပါအဲ့ဒါရှုရင်းနဲ့မှခန္ဓာကိုယ်တဏှာကရလာရတာပြောင်းရှုလိုက်အဲ့ဒီရတာကြောက်သွားရင်ဖောင်းမှုပိန်မှုသဘာဝပဲပြန်ရှုအဲ့လိုရှုနေရင်ကစိတ်ကတခြားလွင့်သွားရင်လွင့်နေလွင့်နေလို့လွင့်စိတ်ကိုရှုပြီးရင်ဖောင်းမှုပိန်မှုသဘာဝပဲပြန်ရှုအဲ့လိုရှုနေလို့မယ်အတန်တစ်ခုကထူးထူးခြားခြားကြားပြီးဆိုကြားတယ်ကြားတယ်လို့ရှုလိုက်အဲ့ဒါကြောက်သွားပြီဆိုလို့ရှိရင်ဖောင်းမှုပိန်မှုသဘာဝပဲပြန်ရှုသူဟာပင်တိုင်းရှုတတ်အောင်ပင်တိုင်းပေးထားတဲ့သဘာဝပဲတခြားဟာရှုစရာရင်တခြားရှုလို့ရှိရင်တခြားဟာလည်းရှုရှုစရာမရှိရင်အဲ့ဒီပင်တိုင်းပေးထားတဲ့သဘာဝဖောင်းမှုပိန်မှုကိုရှုဒါပဲကိုင်းခက်သလားလွယ်သလား
လွယ်ပါဗျာ
လွယ်တယ်ဒီတော့ခေါင်းကြီးတို့သွေးချင်းသားချင်းပြိတ္တာအလုံးအဲ့ဒီဟာနည်းနည်းစန့်ကြည့်အောင်9မိနစ်လောက်ကဲနေရာပြင်ထိုင်ပါအလုံးဒါဟာသဘာဝတရားတော့ဗုဒ္ဓတရားလို့တော့ဒီလိုမထင်နဲ့သဘာဝတရားနည်းနည်းစန့်ကြည့်အောင်ပါဖောင်းကြွတက်လာတယ်ဆိုတာသဘာဝပဲပင်ကြသွားတယ်ဆိုတာလည်းသဘာဝပဲရလာတယ်ဆိုတာလည်းသဘာဝပဲစိတ်ကစဉ်းစားနေတယ်ဆိုတာလည်းသဘာဝပဲတမလင်ွေပြင်ထိုင်ကြောင်ကြောင်ပြင်ထိုင်ခါဖြောင်းဖြောင်းမမတ်တာမျက်စိကိုမှိတ်ထားပါခေါင်းနဲ့မမတ်ထားပါခေါင်းနဲ့ခါနဲ့ခန္ဓာကိုယ်နဲ့တဖြောင်းနဲ့တမတ်တဲ့ထားပါလက်ကိုရေခွင်းထဲမှာထားနေကြပုံစံကတော့ဘယ်ဘက်လက်ကအောက်ကညာဘက်လက်ကအပေါ်ကပြက်လက်လံပြီးထပ်ထားတယ်သို့တော့မိမိအစဉ်ပြေလို့ထားလို့လည်းရတယ်မျက်စိမှိတ်စိတ်ကိုဝမ်ပိုက်ချက်တဝက်မှာစိုက်ပြီးတော့ကြီးလိုက်ပါအဲ့ဒီနေရာကဖောင်းကြွတက်လာတဲ့သူရင်ဖောင်းတယ်လို့ယူပါ စောင့်ကြည့်လိုက်ပါပိန်ရတာသိရင်ပိန်တယ်လို့ရှုပါစောင့်ကြည့်လိုက်ပါအဲ့လိုစောင့်ကြည့်ရင်မှအပန်းကြားရင်ကြားတယ်ကြားတယ်လို့ရှုလိုက်ပါပြီးရင်ဖောင်းတာပိန်တာပြန်ရှုပါအဲ့လိုရှုနေတော့မှစိတ်ကတလုံးတရားလွင့်သွားရင်လွင့်နေလွင့်နေရှုပါပြီးရင်ဖောင်းတာပိန်တာပြန်ရှုပါတဘာဝကိုသိအောင်စိတ်အလေးကျင့်လုပ်ရတာအင်မတန်ပြည့်စရာကောင်းပါတယ်ကဲ9မိနစ်လောက်စောင့်ကြည့်ပါဒီလေ9မိနစ်10မိနစ်လောက်ရှိသွားပြီနော်9မိနစ်ဆိုတာပိုးသွားပြီဘယ်နှလုံးလဲအမှန်တော့ဘုန်းကြီးတို့ဒီမှာ15မိနစ်လောက်တော့လေ့ကျင့်ဖို့ကောင်းပါတယ်လေ့ကျင့်ကြည့်ဖို့ကောင်းတယ်တိုးတော့လည်းပဲအချိန်ကမရှိဘူးဘုန်းကြီးတို့သူရင်တိုင်းရင်တွေကနည်းနည်းအဝေးပြန်မှလည်းရှိသေးတယ်ဒီတော့အဲ့ဒီသဘာဝကိုစောင့်ကြည့်တဲ့ဒီကျင့်စဉ်မှာဘုန်းကြီးတို့ကမေ့လာလို့ပါဒီနိလန်းကိုအသေးစိတ်ဒီလိုလောက်ပါဒီလိုလောက်ရတယ်လို့အရသာကဗမာစကားရှင်းရှင်းနဲ့ညွှန်ကြားထားတဲ့တရားတိတ်ခွေကျင့်စဉ်လမ်းပြတရားတိတ်ခွေဘုန်းကြီးတို့ရှိပါတယ်အမြဲတမ်းဘုန်းကြီးတို့ကြောက်မှအသုံးပြုတာအဲ့ဒါယူခဲ့ဖို့ဟာမေ့လာနောက်ကြတော့ဘုန်းကြီးတို့စိတ်ဝင်စားတဲ့သူရင်းသားချင်းတွေကိုဘုန်းကြီးတို့အဲ့ဒီတိတ်ခွေပို့ပြီးတော့လှူပေးပါမယ်ဒါစမ်းကြည့်ပေါ့တဘာဝတရားဒီတဘာဝတရားကိုသိအောင်စိတ်အလေးကျင့်လှုပ်ခြင်းဟာဘုရားယုံကြည်မှုနဲ့လည်းမဆိုင်ဘူး။တန်ခါယုံကြည်မှုနဲ့လည်းမဆိုင်ဘူး။သာဝရဘုရားသခင်ယုံကြည်မှုနဲ့လည်းမဆိုင်ဘူး။မဟာဗြဟ္မာယုံကြည်မှုနဲ့လည်းမဆိုင်ဘူး။အလ္လာဟုအရှင်မြတ်ယုံကြည်မှုနဲ့လည်းမဆိုင်ဘူး။ဘာပဲဆိုင်တယ်လဲဆိုတော့တဘာဝကိုသိလို့တဲ့ယုံကြည်မှုနဲ့ပဲဒါနဲ့ပဲဆိုင်တယ်။ဒါကြောင့်မလို့တဘာဝကိုသိရအောင်လေ့ကျင့်တဲ့စိတ်အလေးကျင့်ကိုယုံယုံကြည်ကြည်နဲ့လုပ်တယ်ဆိုလို့ရှိရင်တော့တကယ်အကျိုးရမောက္ခအကျိုးရတကယ်ဆင်းရဲနိုင်မယ်တကယ်ဆင်းရဲနိုင်မယ်ဒီတော့ဒီနေရာမှာဘုန်းကြီးပြောကြတယ်အခဏဖောင်းကြတတ်တဲ့သဘောကိုစတိနဲ့စောင့်ရှုပါဆိုတဲ့အခါကျတော့ဖောင်းတဲ့အပေါ်ရောက်အောင်စိတ်အားမစိုက်ရဘူးလားစိုက်ရတယ်အဲ့ဒါကြိုးစားတာပဲမဟုတ်လားမှန
်ပါဗျ
ာကြိုးစားတာအားထုတ်တာအဲ့ဒီကြိုးစားတာအားထုတ်တာဟာသဘာဝကိုအမှန်တိုင်းသိဖို့မဟုတ်လားလို့သဘာဝကိုအမှန်တိုင်းသိဖို့စိတ်ကိုကြိုးစားအားထုတ်တာဆိုတော့ဒီကြိုးစားအားထုတ်မှုကိုမှန်တယ်လို့ခေါ်မလားမှားတယ်လို့ခေါ်မလား မှန်တယ်ခေါ်တယ်ဒါကြောင့်သူ့ကိုတမ္မာဝါယာမလို့ပါဠိကနာမည်တက်တယ်တမ္မာဝါယာမအင်္ဂလိပ်လိုဆိုလို့ရှိရင် right effort or right energy အဲ့ဒီဖောင်းကျတက်တဲ့သဘာဝကိုစိတ်ရအောင်အားထုတ်တာအဲ့လိုအထုတ်လိုက်တဲ့ဖောင်းကြတက်တဲ့သဘောကိုစိတ်ကလေးကရောက်သွားပြီးတော့ဖောင်းတယ်လို့ရှုလိုက်တယ်။အဲ့ဒီရှုလိုက်တာဟာဘာလဲဆိုသိလိုက်တာပဲ။ mindful လုပ်လိုက်တာပဲ။ဒါကြောင့်မလို့ဒီဟာကိုတမ္မာတတိလို့ခေါ်တယ်။ right mindfulness အမှန်အမှန်သာတတိကပ်ပြီးတော့ရှုတာ။အဲ့လိုရှုတော့ရှုလိုက်ကလေးခဏလေးမှာအဲ့ဒီဖောင်းကြတက်မှုသဘောပေါ်စိတ်ကလေးတန့်နေတီးသွားတယ်။ငြိမ်းသွားတယ်။ကြာကြာတော့မဟုတ်ဘူး။အခုအစမှကြာကြာတော့မဟုတ်ဘူးနောက်ကြာတော့အကြာကြီးတည်တယ်။နောက်ကြာတော့15မိနစ်လဲရန်နဲ့တစ်ချိန်နဲ့တည်တယ်။မိနစ်20လဲတည်တယ်30လဲတည်တယ်တနားကြီး2နာရီလဲတည်တယ်အဲ့တော့အကြောင်းတည်တယ်။အခုအချိန်မှာတော့တစ်စက္ကန့်လေးတောင်ကြာချိန်မှကြာမယ်တည်လိုက်တာ။အဲ့ဒီတည်လိုက်တာကိုတမာရီခေါ်တယ်။တမ္မာတမာရီ right concentration အဲ့လိုစိတ်ကလေးကတည်တော့ဒါပေတဲ့စိတ်ကတည်မနေနိုင်ဘူးဒီမှာအမြဲတကြံနေတခြားယုံယုံထွက်တယ်ဟိုပြညင်ဒီပြည့်ဖြစ်တယ်အဲ့ဒီအခါမှာအဲ့ဒီစိတ်ထဲမှာပါတဲ့သဘောတူကဒီစိတ်ကိုမကြည့်အောင်ဒီဖောင်းတဲ့သဘာဝပေါ်မှာပဲဥတ္တဥတ္တပြီးပေးတယ်ထက်ခါထက်ခါဥတ္တပြီးတယ်အဲ့ဒါကိုသမ္မာသင်္ကပ္ပလို့ခေါ်တယ် right thought or right thinking အမှန်တော့ကြံစည်နေတာမဟုတ်ဘူးအာယုံပေါ်သဘာဝပေါ်စိတ်ကိုထပ်ထပ်ထပ်ထပ်ပြီးဒီပေးနေတာဒါကိုပြောတာ right thought right thinking သမ္မာသင်္ကပ္ပလို့ခေါ်တယ်အဲ့ဒီနေအားဖြင့်ကြာလာတဲ့အခါကျတော့စိတ်ဟာအဲ့ဒီဖောင်းကြွတ်တဲ့မှုသဘောသိကြပါမှုသဘောပေါ်မှာပဲအတိငိမ့်ညာလာတဲ့အခါကျတော့ဖောင်းကြွတ်မှုသဘောသိကြမှုသဘောတောင့်နှင်းမှုသဘောယော့သွားမှုသဘောညတာပဲတကယ်တော့ဘိုက်လည်းမဟုတ်ဘူးပုပ်ကလည်းမဟုတ်ဘူးလူလည်းမဟုတ်ဘူးတတ္တဝလည်းမဟုတ်ဘူးသဘာဝကလေးပဲဒီသဘာဝကိုသိနေတဲ့သဘောလေးနဲ့တလှည့်စီဖြစ်နေတာပဲလို့ဟောလို့သွားသိရအဲ့လိုသွားသိရင်သဘာဝကိုသဘာဝအတိုင်းသိပြီဟောတာအမှန်သိပဲအဲ့ဒါကိုသမ္မာဒိဋ္ဌိခေါ်တယ်right understanding ပါမဒိဋ္ဌိခေါ်တယ်ဒါအဲ့လိုကျိုးစားပြီးတဘာဝသိအောင်စိတ်အလေးကျင့်လုပ်နေခိုင်းမှာအဲ့ဒီလူဟာမကောင်းတဲ့စကားပြောခြင်းမှရှောင်ကျင်းနေတယ် အဲ့ဒါကိုသမ္မာဝါစာခေါ်တဲ့ right speech မကောင်းတဲ့အလုပ်လုပ်ခြင်းမှအကြောင်းကျင်းနေတယ်အဲ့ဒါကိုသမ္မာကမ္မန္တခေါ်တဲ့ right deed မကောင်းတဲ့အတ္တမွေးကြောင်အဲ့ဒီအချိန်မှာမလုပ်ဘူးရှောင်းနေတယ်ဒါကြောင့်အဲ့ဒါကိုသမ္မာအာဇီဝခေါ်တဲ့ right livelihood ဟောအဲ့ဒီအင်္ဂါ၈ပါးဒီအောင်လေလို့ရှုလိုက်တဲ့စောင့်ကြည့်လိုက်တဲ့စိတ်ထဲမှာ၈ပါးလုံးပါဝင်အစဉ်တိုင်းဆိုလို့ရှိရင် right effort or right energyသမာဝါယမ right mindfulness သမာတိ right concentration သမာသမာဓိ right thought or right thinking သမာသင်္ခပ္ပ right understanding သမာဓိဒိဋ္ဌိအမှန်တိုင်းသိမြင်သွားမှုတဘာဝကိုအဲ့ဒါတွေလုပ်နေတော့မှာခုနဟာတွေကြောင်းနေတဲ့အတွက် right speech ဆိုတဲ့အင်္ဂါပါဝင်တယ် right deed ဆိုတဲ့အင်္ဂါပါဝင်တယ်သမာဝါစာသမာကမ္မန္တright livelihood ဆိုတဲ့အင်္ဂါသမာအာဇီဝပါဝင်တယ်ဟောအင်္ဂါ၈ပါးဒီကျင့်တယ်ထဲမှာပါဝင်တယ်အဲ့လို၈ပါးပါဝင်မှလည်းပဲအမှန်တဘာဝသိတယ်၈ပါးမသိတော့ဘူးဆိုလို့ရှိရင်အမှန်တဘာဝမသိဘူးဒါလည်းပဲကျေကျေပြောလို့ရှိရင်တဘောအင်္မတာပေါက်တယ်ပါတယ်ဘုန်းကြီးတို့မှပြောဖို့အချိန်မရှိလို့အကြမ်းမြင့်ပြောရတယ်အဲ့ဒါကိုပဲဘုန်းကြီးတို့အစမှဆိုခဲ့တယ်သိမှန်ကြမ်းမှန်ပြောပြူမှန်နှင်းဆိုတာသိမှန်ဆိုတာ right understanding ကြမ်းမှန်ဆိုတာ right thoughtပြောပြမှန်ပြောမှန် right speech ပြောမှန် right deed ပြောပြမှန်နဲ့ကောင်းမှန်တမွေဖြူစင်ဖွေး၍အတမွေကြောင့်ဖြူစင်တဲ့အပြစ်မရှိဘူး right livelihood မှန်ရေးကြိုးစားအမှန်တိုင်းသိအောင်စိတ်ကအားထုတ်ပေးတယ်ဖောင်းကြတတ်တဲ့သဘာဝကိုသိအောင်စိတ်အားထုတ်ပေးတယ် right effort သမဝါယမမှန်ညာတတိအမှန်တိုင်းစောင့်ကြည့်လိုက်တယ် right mindfulness သမာဓိဟုရှုတော့တည်တယ်တည်ငြိမ်တဲ့ right concentration အားလုံးအင်္ဂါဘယ်နှပါလဲ7ပါး7ပါးအဲ့ဒီသဘာဝ7ပါးပါပြီဒီကျင့်တယ်မှာပါပြီဆိုရင်တော့အမှန်တိုင်းသိလို့ကိလေသာငြိမ်ဆင်းရဲငြိမ်လို့ချမ်းသာရပြီတာဖတ်ပြီးတော့ကဲအဲ့ဒီကဆောင်ပုဒ်ကလေးဆိုသမှာအင်္ဂါ7ပါးဆောင်ပုဒ်ကလေးသဘာဝရှင်မျိုးပါဝင်တော့ကျင့်စဉ်ဆိုတာအစဥုံမျက်နှာမှာလို့ခွန်ကြီးထင်တယ်ဆိုသဘာဝရှင်မျိုးပါဝင်တော့ကျင့်စဉ်ကျင့်စဉ်မှာသိမှန်ကြမ်းမှန်
သိမှန်ကြမ်းမှန်
ပြောပြူမှန်နဲ့
ပြောပြူမှန
်နဲ့ကောင်းမှန်တမွေ
ကောင်းမှန်တ
မွေယူစင်ဖွေး၍ယူစင
်
မှန်ရေးကြူစာ
မှန်ရေးကြူစာ
မှန်ญาတိမှန်ญ
าတ
ိသမာဓိဟု
သမာ
ဓိဟုဣတိရှိဖြာ
ဣတ
ိရှိဖြာကျင့်စဉ်ပါမူ
ကျင့်စဉ်ပါမူ
ဘာသာဝါဒ
ဘာသာဝါဒ
ဝတ္တုခဝတ္တ
ုခ
ငုတ်ချငြိမ့်စေသည
်
ဆိုပါတစ်ခေါက
်မာနေဝိသီဝိသီမာနေသူသာမာနာသီသမာဓိတို့ဤ
သေသာမြေသေပါဟုဘာသာဝါဒဝေဒဝါငုတ်ချနေသည်သဘာဝင်ဒါကြောင့်ဘုန်းကြီးတို့ဥမှန်ကျင့်ထံကောင်းဆောင်တဲ့ခရိယံဆွေတော်မျိုးတော်တို့လိုလားတဲ့အတိုင်းဘုန်းကြီးဗုဒ္ဓတရားတော်ကိုနိဗ္ဗာန်ရောက်သည့်အချိန်နိဗ္ဗာန်ရောက်ကြောင်းအကျင့်မှန်အထိဘုန်းကြီးဟောပြလို့ပြီးပါပြီ။ဒီလောက်နဲ့တော့ကြည်ချင်းညံ့ညက်သဘောတော့မပေါက်သေးတာမှန်ပါတယ်သို့တော့အစတော့ရသွားပြီလို့ဘုန်းကြီးယူဆပါတယ်။အဲနောက်များမှဒီတဲ့ပုသိကြည်ချင်းညံ့ညက်သိရင်လို့မိမိတို့တကယ်ပဲဆင်းရဲငြိမ်းချင်တယ်ဆိုလို့ရှိရင်လည်းပဲဒီလိုပဲခွန်ကြီးစီစာရေးပြီးတော့ပြစ်နိုင်ပါတယ်ဒီခါဆိုလို့ရှိရင်လည်းအဲ့ဒီခါလည်းပဲလာနိုင်ပါတယ်အခုတော့အချိန်မရှိလို့မလို့ဒီကနေ့ဒီညနဲ့အဆုံးသတ်ရမယ်ခွန်ကြီးကလည်းပဲပြင်သာမှာဥဆောင်ပြီးပြင်တဲ့ဥမှန်ကျင့်ထံရဲ့နာမည်ပဲသိနေမှတ်မိနေတယ်တခြားဖုန်းတော်ကြီးတွေရဲ့နာမည်ကိုခွန်ကြီးကမသိဘူးဒါကြောင့်အဲ့ဒီတခြားဖုန်းတော်